ဘန်နေတဲ့ဒီလုပ်ငန်းရှင်တွေကြားကချင်းငွေကိစ္စနဲ့ပတ်သက်ပြီးဘိုဘန်ရဲ့ထုတ်ပြန်ချက်ပြီးမှတော့ဘန်အပ်ငွေတွေကိုပြန်ထုတ်ပြီးရွှေဝယ်သူတွေများလာတာကြောင့်ပြည်တွင်းရွှေစည်းလက်တရရိတ်တက်လာနေပါတယ်ဒါပေမဲ့ရန်ကုန်နဲ့မန္တလေးစည်းကအခြေအနေမှာတော့ကွာခြားမှုတွေရှိနေပါတယ်ဒီကြောင့်ပြည်စုံကတော့ VOA သတင်းတော့မတ်စုစုကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
စက်တင်ဘာလ3ရက်နေ့ကစပြီးပြည်တွင်းရွှေစည်းနှုန်းစံချိန်တင်မြင့်တက်လာပါတယ်ပြည်တွင်းကရွှေစည်းမြင့်တက်လာတာကကမ္ဘာရွှေစည်းတက်တာကြောင့်ဖြစ်သလိုဗန်နဲ့လုပ်ငန်းရှင်တွေချာကလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်ဗန်ကနေငွေထုတ်ပြီးရွှေဝယ်သူမြင့်တက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်။ရွှေစည်းတွေဒီရက်ပိုင်းအတွင်းမှာဇက်တိုက်မြင့်တက်လာတာနဲ့ပတ်သက်ပြီးပြည်ထရေးကလည်းဈေးကွက်လေ့လာတာမျိုးတွေရှိရလို့သူကအခုလိုပြောပါတယ်။
တော့ရှောက်ပဲအဲ့မှာကြီးကြပ်ရေးလည်းရှိပါတယ်ပြည်ထရေးကပုံကူတွေတော့အကုန်လုံးဒီမှာဝိုင်းဝန်းပြီးတော့ထိနေတာပဲလေ။အတင်းမှာအထင်းလို့ရပါတယ်အတင်းမှာတော့တင်းလူတင်သားတွေနဲ့ကဘာမှပြဿနာမရှိအပြင်ဈေးွက်ကြီးကြတော့ရွှေဈေးွက်ကြီးကတအားကျယ်တယ်ကျယ်တဲ့ခါကျတော့အပြင်မှာကျတော့ထိန်းလို့မရဘူးဥပမာမန္တလေးလိုဟာမျိုးမော်လမြိုင်လိုဟာမျိုးမုံရွာလိုဟာမျိုးတမူးလိုဟာမျိုးပေါ့အဲ့လိုနေရာကြီးကျတော့ကျွန်တော်တို့ NGO ဖွဲ့စည်းအနေနဲ့ကျတော့လလမမှီဘူးပေါ့ကိုအတင်းလူတင်သားကိုတော့ထိန်းလို့ရကျွန်တော်တို့အတင်းကဝယ်သွားတယ်အပြင်ကဆိုင်သမားသူ့အတူအပြင်မှာထပ်ပြီးတော့ဈေးတင်ရောင်းနေအဲ့ဒါတွေလည်းပါတယ်ပေါ့အဲ့ဒါကြီးကျတော့သွားတားလို့မရဘူး
မူဆဘလန်းချောင်းကကုန်ရံဝင်နေပြီးဝယ်သူများလာတာကြောင့်လဲပြည်တွင်းရွှေစည်းတက်လာတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာတော့ရွှေဝယ်သူတွေများနေပေမဲ့မန္တလေးရွှေစည်းကွက်မှာဝယ်သူထက်ရောင်းသူကပိုများနေတယ်လို့အောင်တမာတီရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။ဒီရွှေစည်းတက်ရင်ကျွန်တော်တို့ဒီရွှေလောကရဲ့ထုံးစံကဝယ်တဲ့လူနဲ့ရောင်းတဲ့လူပြန်ရောင်းတဲ့လူကများသွားပြီ။ဒီအထယ်ကိုပြောတာနော်အထယ်ကိုပြောတာနော်ရွှေတဲ့ပြည်စည်းကိုပြောတာ။
ပြည်တွင်းကရွှေစည်းကွက်မှာရွှေတွေဝယ်ပြီးဈေးတက်တဲ့အခါပြန်ရောင်းတဲ့သူတွေရှိသလိုငွေစားရွှေတုံးစုတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့ရွှေရောင်းလိုရတဲ့ဝယ်လိုရမမျှတာကလည်းရွှေစည်းတက်ရတဲ့အကြောင်းနဲ့ပါနေတဲ့အတွက်ရွှေကိုတကယ်မလိုရင်မဝယ်ချဖို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။လူတွေကအခုအကြောက်လန့်ပြီးတော့မှရန်ကုန်မှာဆိုခုအဲ့ဘာပဲနေထုတ်ပြီးဝယ်တယ်ဆိုတော့အလကားဒီဝယ်တဲ့လူဓမန်းများလို့ချင်း supply မှမရှိလို့ချင်းဈေးကအလိုလိုတက်မှာပဲလေ။အဲ့တော့ရွှေကိုတကယ်မလိုအပ်ပဲနဲ့ရွှေဝယ်နေတဲ့လူတွေများနေလို့ချင်းမတက်နေမနဲ့လေဈေးတက်နေမှာပဲလေအဲ့ရွှေမလူလို့ချင်းမဝယ်တတ်ပါနဲ့ဒါပဲပြောချင်းတယ
်ဒီနေ့စက်တင်ဘာ5ရက်နေ့မှာပြည်တွင်းရွှေစည်း73သိန်းကျော်အထိမြင့်တက်လာနေပြီးကမ္ဘာရွှေစည်း1548ဒေါ်လာအထိမြင့်တက်လာပါတယ်ပြည်တွင်းကရွှေစည်းနှုန်းကိုကမ္ဘာရွှေစည်းနဲ့ပြည်တွင်းဒေါ်လာပေါက်ဈေးကိုမြောက်1.85နဲ့စပြီးအကြမ်းမြင့်ဆန်နှုန်းဈေးတစ်ခုကိုသတ်မှတ်တာပါအဲ့ဒီအပေါ်ဝယ်လိုအားများလာရင်ဈေးကလည်းပိုတိုးတက်သွားတယ်လို့ပြည်တွင်းရွှေစည်းတွက်ချက်မှုကိုသိရပါတယ်